ခဲ့တဲ့ရက်ပိုင်းတနင်္လာရီတိုင်းဘက်ကလာတဲ့သတင်းတပုတ်မှာခီးသွွားလုပ်ငန်းလုပ်ကင်နေတဲ့ကုမ္ပဏီတချို့ကနေဆက်ဖြတ်ပြီးထိုင်းနိုင်ငံတဲကဟွာဟင်းပင်လယ်ကမ်းခြေကိုအပန်းဖြေသွားမဲ့ခီးစဉ်ကိုစီစဉ်ခြင်းနဲ့အဲ့ဒီကိစ္စကိုအစိုးရကကူညီဆောင်ရွက်ပေးစေလိုတယ်လို့ဆိုပါတယ်။ဟွာဟင်းကထိုင်းနိုင်ငံကအထင်ကရပင်လယ်ကမ်းခြေအပန်းဖြေစခန်းတစ်ခုဖြစ်ပြီးတော့နှစ်စဉ်ကဘာလက်ခီးတဲ့တန်းနဲ့ခီးပြီးတော့လာရောက်လည်ပတ်တဲ့နေရာတစ်ခုလည်းဖြစ်ပါတယ်။အဲ့ဒီအပန်းဖြေကမ်းခြေဟာမြန်မာနယ်စပ်ပရာချွတ်ဒီရီခန်ဆိုတဲ့မြို့ငယ်လေးနဲ့မိုင်60လောက်ပဲဝေးပြီးထိုင်းနိုင်ငံထဲမှာကားလမ်းကလည်းကောင်းတာကြောင့်တနအိခွဲလောက်ဆိုရင်ရောက်ပါတယ်။ပရာချွတ်ဒီရီခန်ဆိုတဲ့မြို့ငယ်လေးဟာမြန်မာနိုင်ငံမောတောင်နယ်စပ်စခန်းနဲ့ကပ်ရက်တည်ရှိပြီးတနင်္လာရီတိုင်းမြိတ်မြုံနဲ့ဆိုရင်မိုင်120ကျော်ပဲဝေးပါတယ်။ဒါပေမဲ့မြန်မာဘက်ချမ်းမှာမိကနေမောတောင်သွားတဲ့ကားလမ်းတိတ်မကောင်းတာကြောင့်နာရီအတော်ကြောင်သွားရမယ့်သဘောရှိပါတယ်။ဘလို့ပဲဖြစ်ဖြစ်တနင်္လာရီတိုင်းဘက်ကခီးသွွားလုပ်ငန်းလုပ်ကင်နေသူတွေကတော့မြန်မာနိုင်ငံဘက်ကမြန်မာနိုင်ငံသားတွေရောမိကျွန်းစုကိုလာလေတဲ့နိုင်ငံသားသားခီးသည်တွေကမော်တော်လမ်းကနေတဆင့်ထိုင်းနိုင်ငံဟွာဟင်းကမ်းခြေကိုသွားမဲ့ခီးစဉ်ကိုစီစဉ်နေကြပါတယ်။တစ်ဆက်တည်းဟွာဟင်းကိုလာလေတဲ့နိုင်ငံသားနဲ့ထိုင်းတွေကိုလည်းပရာကျွတ်ကီရီခန်ကနေတဆင့်မော်တော်ကိုဖျက်ပြီးမြိတ်မြို့အဲဒီကတဆင့်မိကျွန်းစုစီကိုအလဲပတ်သွားမဲ့ခီးစဉ်ကိုစီစဉ်ပေးလိုတာဖြစ်ပါတယ်။အဲ့ဒါလိုလုပ်နိုင်မယ်ဆိုရင်တနင်္လာရီတိုင်းကခီးသွွားလုပ်ငန်းတိတိဖွံ့ဖြိုးလာဖို့ရှိပါတယ်။ဒီကိစ္စမှာနေဆက်ဖြတ်ကျော်ကိစ္စပါရှိတာမို့အစိုးရဘက်ကဝန်ကူညီဆောင်ရွက်ပေးပါလို့ပြောကြင်တာပါဒီကိစ္စဖြစ်နိုင်မလားထိုင်းနဲ့မြန်မာခီးသွွားလုပ်ငန်းတွေမှာနေဆက်ဖြတ်ကျော်စီးပွားရေးလုပ်ငန်းတွေပါလုတ်ကင်နိုင်ဖို့ဘာတွေလိုအပ်နေသလဲမြန်မာဘက်ကဘာတွေကြော်ဖြတ်ဖို့လိုမလဲဆိုတာတွေကိုလေ့လာကြည့်ကြအောင်ပါဆိုင်နယ်လို့ပြောရမလားစက်တင်ဘာလ18ရက်နေ့ကကျင်းပတဲ့အမျိုးသားလွှတ်တော်အစည်းအဝေးမှာမွန်ပြည်နယ်တံမြူစရက်နဲ့ထိုင်းနယ်ဆက်ဖျားသုံးစုလမ်းပေါ်ကတရားရည်နဲ့ပတ်သက်ပြီးကရင်တိုင်းရင်းသားအမတ်စောရဖောင်အွားကမိပါတယ်သူကအဲ့ဒီကားလမ်းမှာတရားကြီး10ချောင်းရှိတဲ့အနဲ့6ချောင်းကိုတော့တန်ကွန်ကရစ်တရားအဖြစ်နဲ့တိဆောက်ပြီးသွားပါပြီဒါကြောင့်ကျန်တဲ့တရား၄စင်းကိုအခုဘဏ္ဍာနဲ့မှတန်ကူကွန်ရဲ့တရားအဖြစ်တိဆောက်ပေးဖို့ရှိမရှိမေးခဲ့ပါတယ်ဒီမေးခွန်းနဲ့ပတ်သက်ပြီးဆောက်လုပ်ရေးဒုတိယဝန်ကြီးကအခုနှစ်မှာတော့မပါဘူးလာမယ့်ဘဏ္ဍာနှစ်ကျရင်ဘတ်ဂျက်ထဲထည့်ကောင်းထည့်မယ်အဲ့ဒါရရင်ဆောက်ပေးမယ်လို့ဖြေခဲ့ပါတယ်ပြောရရင်ကြီးမားလာတဲ့ကုန်သွယ်ရေးလမ်းတစ်ခုဖြစ်လာနိုင်တဲ့တံမြူစီရဲ့ဖျားသုံးစုလမ်းဟာနောက်တစ်နှစ်နှစ်နှစ်အတွင်းအဆင်သင့်မဖြစ်နိုင်သေးဘူးဆိုတဲ့သဘောပါပဲမြန်မာနိုင်ငံမှာလမ်းအောင်ကောင်းကောင်းမဖော့ရသေးခင်ထိုင်းဘက်ချမ်းမှာတော့ကချနာဘူရီဘက်ကသေမင်းတမန်ယထာလန်ဟောင်းကိုလာကြည့်တဲ့နိုင်ငံသားသားခီးတယ်တွေစီကားနေတာကာလအတော်ကြာပါပြီ။ဘန်ကောက်ကချနာဘူရီယထာလန်လက်မှတ်ဆိုရင်ထိုင်းနိုင်ငံမှာဝယ်ရခက်တယ်လို့တော့နာမည်ကြီးပါတယ်။တကယ်တော့သေမင်းတမန်ယထာလန်ဟာမြန်မာနိုင်ငံဘက်အချမ်းကဖြစ်ပြီးဒါကိုပြန်ဖော်ထုတ်နိုင်ရင်ခီးတယ်တွေကိုဆွဲဆောင်နိုင်မှာဖြစ်တယ်လို့ပဲဖျားသုံးစုကုံသွယ်ရေးလမ်းကြောင်းလဲပွင့်လာမှာဖြစ်ပါတယ်။ဒါပေမဲ့မြန်မာဘက်ကဒါတွေကိုမလုပ်နိုင်သေးတဲ့အဓိကပြဿနာကတော့မြန်မာနဲ့ထိုင်းနယ်မြေတိုက်တာရေးကိုမဆောင်ရွက်နိုင်သေးတာကြောင့်လို့အစိုးရတာဝန်ရှိသူတွေကဖြေပါတယ်ဒီအချက်လည်းမှန်ပါတယ်ပြီးခဲ့တဲ့စက်တင်ဘာလ16ရက်နေ့ကလုတ်တဲ့အမျိုးသားလွှတ်တော်အစည်းအဝေးမှာချင်းအမတ်တယောက်ကမြန်မာနယ်မြေဆိုင်ရာကိစ္စတွေကိုမေးပြီးအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်ကပြန်ပြီးရှင်းပါတယ်ဦးကျော်တင်ရဲ့လွှတ်တော်တွင်ရှင်းပြချက်အရမြန်မာနယ်မြေသတ်မှတ်ရေးကိစ္စမှာဘင်္ဂလားဒေ့ရှ်နဲ့လာအိုနိုင်ငံတွေကတော့လုံးဝပြည့်ပြတ်အောင်ဆောင်ရွက်ခဲ့ပြီလို့ဆိုပါတယ်။နယ်နိမိတ်ရှေလျားတဲ့အိန္ဒိယနဲ့တရုတ်နယ်စပ်တွေမှာလည်း95ရာခိုင်နှုန်းလောက်တိုင်းတာသတ်မှတ်ဆောင်ရွက်ပြီးသွားပြီလို့ဆိုပါတယ်။ဒါပေမဲ့လုံးဝနေပါမဆောင်ရွက်နိုင်သေးတာကမြန်မာထိုင်းနယ်နိမိတ်သတ်မှတ်ရေးကိစ္စပါ။မြန်မာနဲ့ထိုင်းနိုင်ငံဟာမိုင်မောင်း1200နီးပါးထိစပ်နေပြီးနှစ်နိုင်ငံတိုင်းတာသတ်မှတ်လို့ပြီးတာ36မိုင်ပဲရှိပါသေးတယ်။နေရာတော်တော်များများမှာနယ်နိမိတ်အငင်းပွားမှုပြဿနာရှိနေပြီးထိုင်းနိုင်ငံဟာမြန်မာပိုင်နဲ့တော်တော်များများကိုခိုးယူထားတယ်လို့မြန်မာဘက်ကဆွဆွဲပြောဆိုမှုတွေရှိနေပါတယ်။ဒီလိုနယ်သမီးတိတိကျကျသတ်မှတ်နိုင်ခြင်းမရှိတာကြောင့်မောတော်နယ်ဇက်ဂိတ်လိုဖျားသုံးစုနယ်ဇက်ဂိတ်လိုမြန်မာနိုင်ငံအတွက်အတော့ကိုအလားလာကောင်းတဲ့နယ်ဇက်ဂိတ်တွေကိုတရားဝင်မဖွင့်နိုင်ဖြစ်နေပြီးမြန်မာဘက်ကအချမ်းမဖွင့်မျိုးပဲကြံနေရစ်တာပါ။ဒါဟာနှစ်နိုင်ငံခီးသွွားလုပ်ငန်းကုန်သွယ်ရေးလိုလုပ်ငန်းမျိုးတွေမှာမြန်မာအတွက်အကြီးအကျယ်ထိခိုက်နစ်နာမှုတွေဖြစ်စေပါတယ်။တရားဝင်ကုန်သွယ်ရေးကိုထိခိုက်သလိုပေါင်ကိုကုန်သွယ်မှုဖြစ်စေပြီးတိုင်းပြည်ဘဏ္ဍာငွေကိုလည်းညှော့နှဲစေပါတယ်။ဒါကြောင့်မြန်မာထိုင်းနယ်နိမိတ်ထိစပ်ရာဒေသမှာ နေဆက်ကုန်တဲ့ရေးတွေအပြန်လန်ခီးသွွားလုပ်ငန်းတွေဖွံ့ဖြိုးဖို့ဆိုရင်နှစ်နိုင်ငံနယ်နိမိတ်တက်မှတ်ရေးကိုအားစိုက်ဆောင်ရွက်ရမှာဖြစ်ပါတယ်ဒီလိုနယ်နိမိတ်တက်မှတ်မှုတွေလုပ်ကိုင်ဆောင်ရွက်ရမှာအစိုးရအပြင်တက်မတော်ဘက်ကလည်းအရေးကြီးပါတယ်တချို့နယ်ဆက်တွေမှာတိုင်းရင်းသားလက်နက်ကိုင်တွေရှိနေသလိုတချို့နယ်ဆက်တွေမှာတော့ထိုင်းနယ်ခြားဆောင်တပ်တွေတပ်ဆွဲထားပါတယ်လက်ရှိတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဝင်းမင်းအောင်လှိုင်ဟာကွယ်လွန်သွားပြီဖြစ်တဲ့ထိုင်းပြည်အတိုင်ပင်ခံကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးဟောင်းပရန်တင်ဆူလာနွန်နဲ့တားအဖလိုရင်းနှီးခဲ့သလိုလက်ရှိဝန်ကြီးချုပ်ဗိုလ်ချုပ်ကြီးဟောင်းပရာချွတ်ချန်းအိုချာနဲ့လည်းရင်းနှီးသူဖြစ်နေတော့ဒီရင်းနှီးမှုတွေကိုအသုံးချပြီးမြန်မာထိုင်းနယ်နိမိတ်တိုင်းတာရေးကိစ္စအကောင့်ထဲပေါ်လာအောင်အကူအညီပေးတင်ပါကြောင်းတင်ပြလိုက်ရပါတယ်